ကိုဗစ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိတိတသာတိုးလာနေတာကြောင့်အခြေအနေကိုထိန်းချုပ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကစုစုပါ။မြန်မာပြည်မှာလပိုင်းတွင်ကိုဗစ်ရောဂါကြောင့်သေဆုံးသူ200ကျော်နဲ့ကူးစက်သူ1000ကျော်အထိရှိလာတာကြောင့်ကန့်သတ်ချက်တွေတိုးမြှင့်ထုတ်ပြန်လိုက်သလိုရောဂါကြောင့်သေဆုံးမှုကိုရှင်းချဖို့အတွက်အချိန်မီကုသဖို့အရေးကြီးတယ်လို့လည်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ယောဂကူးစက်ခံရသူတွေအနေနဲ့ဆေးရုံစည်းကမ်းတွေစီးအချိန်မီပြသမှသာအသက်အန္တရာယ်ဆုံးရှုံးရတဲ့အခြေအနေကိုရှောင်ရှားနိုင်မယ်လို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနကိုညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။မတင်ငါစရာယောဂလက္ခဏာတွေတွေ့ရတဲ့ဆိုရင်လည်းဆေးရုံစည်းကမ်းတွေစီးအမြန်ဆုံးပြသဖို့တိုက်တွန်းထားပါတယ်။
ကုသမှုဘိုင်းမှာလည်းသက်ဆိုင်ရာနော်ဆေးပညာနော်ပါမောက္ခတွေသက်ဆိုင်ရာဆရာဝန်ကြီးတွေအနေနဲ့ကိုယ်စွမ်းဉာဏ်စွမ်းရှိသရွေအကောင်းဆုံးကုသမှုပေးနေတာဖြစ်ပါတယ်။သို့တော့သူတို့တွေကလည်းမှတ်တကြားတွေမှောက်တဲ့အတွက်ဆေးရုံကိုစောစောစီးစီးရောက်လာမှတော့သူတို့ကယ်ဆယ်နိုင်မှာဖြစ်ပါတယ်။ဆေးရုံကိုနောက်ကျပြီးမှရောက်လာတယ်။နောက်တစ်ခါယောဂစိတ်ကျော်မှရောက်လာတယ်။ဆေးပြီးမှရောက်လာတယ်ဆိုရင်သူတို့ဘလောက်ပဲသူတို့ရဲ့အတက်ပညာတွေသူတို့ကိုယ်စွမ်းဉာဏ်စွမ်းရှိသမျှလုပ်ပေးကြည့်အောင်နော်လုပ်ပေးခွင့်ရပါဘူး။ဒါကြောင့်မို့လို့နောက်ထပ်သေဆုံးမှုရှော့နေစေဖို့အတွက်နောက်ထပ်အရေးကြီးတဲ့တစ်ချက်ကတော့အိမ်မှာကြိတ်မကုနေပါနဲ့။အိမ်မှာခုနယောဂအကျွမ်းမှမပြပါနဲ့။မိမိမှာအသက်ကြီးတဲ့သူတွေနောက်ခံယောဂရှိတဲ့သူတွေမှာဖျားတယ်၊ချောင်းဆိုးတယ်၊နောက်မောပန်းတယ်၊နော်အနံ့မရဘူး။ဒါမျိုးဆိုလို့ရှိရင်ချက်ချင်းသက်ဆိုင်ကျန်းမာရေးဌာနကိုဆက်သွယ်ပြီးတော့ပြသဖို့အထူးလိုအပ်ပါတယ်။ဒါလေးကအရေးကြီးပါတယ်။
ပိုးရီလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုကိုထိန်းချုပ်နိုင်မှုသတင်းနှစ်ပတ်ကြာအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားပါတယ်။သမတ်ကာလနှစ်ပတ်အတွင်းယောဂကူးစက်မှုကိုထိန်းချုပ်နိုင်မှုရည်ရွယ်ထားပြီးထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးပေါင်းစပ်ညှိနှိုင်းရေးကော်မတီဒုဥက္ကဋ္ဌဒေါက်တာဆော်ဝေဆုကပြောပါတယ်
။ရန်ကုန်မှာရှိတဲ့လူကြီးလူငယ်မရွေ့လဲနေလေအောင်မြင်းဆောင်မကြံဒီတိုက်ပွဲကိုတိုက်ရမှာဖြစ်ပါတယ်။တဦးတစ်ယောက်မကြံလိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။ညီသူတဦးတစ်ယောက်မှညီသည့်အကြောင်းနဲ့မျှဒီကိစ္စကိုရှောင်လွှဲလို့မရဘူး။ဒီကိစ္စကိုကျွန်တော်တို့ခွင့်လွှတ်တော့မရဘူး။ဒါကြောင့်အားလုံးစုပေါင်းပါဝင်ပြီးလူတိုင်းလူတိုင်းကမတ်စတာမယ်လက်ဆေးရမယ်ဆိုရှယ်ဒစ်စတန်စီနေရမယ်ခမင်းစားရင်မျက်နှာချင်းဆိုင်ခုနကလိုတယောက်ထဲစားရမယ်ဒါတွေအားအားလုံးအသေးစိတ်လိုက်နာဖို့လိုပါတယ်။အဲ့လိုမျိုးခဏကားပေါ်မှာလိုက်နာရမယ့်စည်းကမ်းတွေလမ်းမှာလိုက်နာရမယ့်စည်းကမ်းတွေအိမ်မှာလိုက်နာရမယ့်စည်းကမ်းတွေဒါတွေအကုန်လုံးရက်ွက်မှာလိုက်နာတယ်တိတိကျကျလိုက်နာပြီးဒီတိုက်ပွဲကိုကျွန်တော်တို့အားလုံးရန်ကုန်မှာရှိတဲ့ပြည်သူလူထု9,000 ကျော်အားလုံးပါဝင်ပြီးတိုက်ခိုက်မှာကြာအောင်မြင်မှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒါကိုကျွန်တော်အနေနဲ့တော့ဒီနေရာနေပြီးတော့အနုအညွတ်မေတ္တာရက်ခံပါတယ်အရေးကြီးဆုံးအချိန်လို့လည်းကျွန်တော်တို့ပြောခြင်း
အိမ်မှာပဲနေဖို့အမိန့်ထုတ်ပြန်ထားချိန်မှာချွင်းညံ့တဲ့ထွက်ခွင့်ရသူတွေကလွယ်လို့ကိုနေထိုင်ရမြို့နယ်ကိုကျော်လွန်ပြီးသွားလာသူတွေကိုဒီကနေ့ကစပြီးအေးအေးယူမှဖြစ်ကြောင်းလဲအာဏာပိုင်တွေကပြောဆိုထားပါတယ်။လူကြီးလူငယ်မျိုးတွေယောဂဘူးကူးစက်နိုင်တဲ့အန္တရာယ်ရှိတာကြောင့်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာဖို့အရေးကြီးကြောင်းလဲဒေါက်တာခင်ခင်ကြီးကပြောပါတယ်
။လူကြီးတွေမှာသွေးထဲမှာရှိတဲ့အောက်ဆီဂျင်အားဆိုလို့ရှိရင်ချက်ချင်းပဲဒီယောဂကိုဗစ်ဝင်ကူးစက်လာလို့ရှိရင်ငကိုယောဂအခက်တွေကြောင့်အမျိုးဆက်ဆံသွေးထဲမှာအောက်ဆီဂျင်လည်းကျပြီးတော့နော်အသက်အန္တရာယ်အထိရောက်ရှိနိုင်ပါတယ်။ဒါဟာလည်းအရေးကြီးတဲ့အချက်ဖြစ်ပါတယ်ဒါဒီအဲ့ဒါကြောင့်မို့သေဆုံးမှုရှော့ချတဲ့အခါမှာတစ်ခုတည်းရနေပြီးတော့တွေးလို့မရပါဘူးဘက်ပေါင်းလုံးတောက်ပေါင်းလုံးကနေတွေးပြီးတော့ဆောင်ရမှာဖြစ်ပါတယ်ဒီလိုသာတယောက်စီတယောက်စီကသာတောင်းဝန်တိတိနဲ့နော်မိမိရဲ့တောင်းဝန်ကခြေပေါ်အောင်လှုပ်ဆောင်မယ်ဆိုလို့ရှိရင်နော်သေဆုံးမှုကဘောနော်နဲနိုင်တဲ့ပြန်နဲသွားမှာဖြစ်ပါတယ်နော်ဒီနေရာမှာဆိုလို့ရှိရင်ချို့သေဆုံးတဲ့သူမှာကလေးငယ်လေးတွေချို့အသက်ကြီးတဲ့သူတွေအားဆိုလို့ရှိရင်ဆေးရုံကိုသေဆုံးပြီးမှရောက်ချက်ရောက်လာတာကိုဒီဘက်အတွင်းမှာတော်တော်များများတွေ့ရတဲ့အတွက်ကြောင့်ဒါလေးကိုတော့သတိပြုစေချင်ပါတယ်ဒီကတော့တောင်းအချင်းဆိုတာမိမိကိုယ်တိုင်နဲ့မိမိမိသားစုအတွက်တယောက်စီတယောက်စီတောင်ကိုယ်တိုင်တောင်းဝန်ရှိပါတယ
်ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ226ယောက်နဲ့ကူးစက်သူအတူပြုလူနာ1000ကျော်ရှိပါတယ်ယောဂကူးစက်မှုနဲ့သေဆုံးမှုတွေတိုးလာနေချိန်မှာပဲကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုနောက်ထပ်တစ်လတိုးမြှင့်သတ်မှတ်ထားပါတယ်အောက်တိုဘာ31ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်တဲ့ကန့်သတ်ချက်အရနိုင်ငံတကာကခရီးသွားတွေကိုပြည်ဝင်ခွင့်ရယူကန့်သတ်ချက်တွေဆက်လက်ထားရှိမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။